ဩဂုတ်လ3ရက်နေ့တောက်ကြနေ့ဟာအာဓမ္မဖန်စီခံပျောက်ဆုံးနေသူများအထိတ်အမှတ်အပြည့်ပြည့်ဆိုင်ရာနေ့ဖြစ်ပါတယ်အဲ့ဒီနေ့မှာတရုတ်နိုင်ငံကကျင့်သုံးတဲ့လူခွင့်ရေးလှုပ်ရှားသူတွေကိုတိတ်တဆိတ်ဖန်စီတဲ့အလေထားကိုဆက်လက်မကျင့်သုံးဖို့လူခွင့်ရေးအဖွဲ့အစည်းတွေကတောင်းဆိုခဲ့ကြပါတယ်ဗီအိုအေသတင်းတောက် Joyce Horn ဒီအစိုးရရဲ့ဖမ်းဆီးထိန်သိမ်းခြင်းခံရရသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့လူခွင့်ရေးအဖွဲ့အစည်းတွေကတရုတ်အစိုးရကိုတောင်းဆိုလိုက်ပါတယ်။အဲ့ဒီထဲမကြခင်ကမှတရုတ်အစိုးရရဲ့ဖမ်းဆီးထိန်သိမ်းခြင်းကိုခံခဲ့ရတဲ့တရုတ်နယ်ဘဝဩစတြေးလျနိုင်ငံသားဆိုင်ဆီယာယန်ဟောင်ဂျွန်းကိုပြန်လွှတ်ဖို့လည်းတောင်းဆိုခဲ့ကြပါတယ်။တရုတ်အစိုးရအရာရှိဟောင်းယန်ဟာမိသားစုနဲ့အတူနယူး ဲ့ကနေဒါနိုင်ငံသားနှစ်ဦးကိုဖမ်းဆီးတာဟာဒဇဂန်သုံးတန်တမာရေး hostage diplomacy ကိုကျင့်သုံးတာဖြစ်တယ်လို့ပါရှိခဲ့ပါတယ်။ရန်ဟာတရုတ်တန်တမာတဦးဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ကိုလံဘီယာတက္ကသိုလ်မှသူတည်တည်အဖြစ်ဆောင်ရွက်ခဲ့တယ်လို့ Democracy Peddler Democracy မူရစ်ဆေးရောင်သူလို့ခေါ်တဲ့စာအုပ်ကိုရေးသားခဲ့သူလည်းဖြစ်ပါတယ်။ CNN နဲ့မကြာသေးခင်ကအင်တာဗျူးတစ်ခုမှာတော့ဩစတြေးလျဝန်ကြီးချုပ် Scott Morrison ကရန်အပေါ်ဆဆွဲချက်တွေဟာလုံးဝမှန်ကန်မှုမရှိဘူးလို့ပြောပြီးရန်ဘက်ကရက်တီခုခံသွားမယ်လို့ပြောပါတယ်။ဝန်ကြီးချုပ် Morrison ရဲ့ပြောကြားချက်ကိုပေါ့ပြက်ပြက်မှတ်ချက်ဆိုပြီးတရုတ်နိုင်ငံကပြန်လည်တုံ့ပြန်ခဲ့ပါတယ
်။中国是法治国家，中国司法机关依法独立办案。
တရုတ်နိုင်ငံဟာတရားဥပဒေစိုးမိုးမှုရှိတဲ့နိုင်ငံပါ။တရားစီရင်ရေးဌာနကအမှုတွေကိုဥပဒေအရလွတ်လပ်စွာကန့်တွဲဆောင်ရွက်ပါတယ်။တက်တဲ့အထောက်ထားမရှိဘဲတာဝန်မဲ့မှတ်ချက်တွေကိုပေးနေတာနဲ့ဇက်ရှိန်မြင့်အောင်လုပ်ပြီး PR တွေပေးနေတာကိုရပ်ဆိုင်းဖို့ဩစတြေးလျဘက်ကအကြံပြုချင်ပါတယ
်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂျန်ရှွမ်းရဲ့တုံ့ပြန်ပြောကြားချက်ဖြစ်ပါတယ်။တကယ်ပြန့်ပြန့်ကြည့်ပြီးပြောမယ်ဆိုရင်လည်းတရုတ်အစိုးရကကွန်မြူနစ်ပါတီနဲ့ခေါင်းဆောင်မှုအပေါ်တစ္ဆာခံမှုမရှိသူတွေကိုဖော်ထုတ်ရှင်းလင်းနေတဲ့အစီအစဉ်ထဲရန်ပါဝင်သွားခဲ့တာလည်းဖြစ်နိုင်တယ်လို့နယူးယောက်မြို့ City University ကပမုခရှာမင်းကပြောပါတယ်
尤其是习近平提出要清理两面人呢，那么我觉得恐怕这对很多呢来回游走于中。
怎么让习近平啊，那派跨台的队伍先到北部表述给别人闹掰？第二年闹哪样的家？咕噜十三里的，沿海中路路路苗的对，安尼不记哪个话嘞？
把莫个下面呢？တဲ့ဘော်ရဲရှိတဲ့ဟောင်ကောင်ဘက်တစ်တက္ကသိုလ်ကရန်ပြေကပစ်စတန်ကလည်းရန်လိုတရုတ်တန်တမန်နဲ့ထောက်လိုင်းစနစ်ကထွက်လာပြီးမှနိုင်ငံရခြားမှာဒီမိုကရေစီတန်ဖိုးအကြောင်းပြောဆိုနေသူတွေကိုတူကွန်မြူနစ်ပါတီကသစ္စာပေါက်အဖြစ်မြင်လိမ့်ရှိတယ်လို့ဆိုပါတယ်။ရန်ရဲ့အရေးကိစ္စမှာတူဩစတြေးလျတင်းမာမှုလည်းပါဝင်ပတ်သက်နေတယ်လို့ကပစ်စတန်ကဆိုပါတယ်။
The Chinese government wanted to teach a lesson to the Australian governments, remind them that they shouldn't push too hard against the activities in Australia.
တရုတ်နိုင်ငံကဩစတြေးလျနိုင်ငံကိုတင်ရန်စာပေးခြင်းပုံကြပါတယ်။ဩစတြေးလျနိုင်ငံရဲ့တရုတ်ဩဇာလွှမ်းမိုးမှုနဲ့ဩစတြေးလျနိုင်ငံရဲ့တရုတ်အကျိုးစီးပွားကိုမြင့်တင်ဖို့လှုပ်ရှားမှုတွေပေါ်တိတ်ပြီးတင့်တင့်မမာမကင်တွယ်ဖို့သတိပေးခြင်းနေပါတယ်
။ရန်ကိုဖမ်းဆီးမှုဟာတရုတ်နဲ့ဩစတြေးလျနိုင်ငံအကြားလက်တလောတင်းမာမှုတွေထွက်ပေါ်လာပြီးမှဖြစ်ပွားခဲ့တာပါ။နိုင်ငံအကြားခိုင်မာတဲ့ကုန်သွယ်ရေးတွေရှိနေပေမဲ့အငင်းပွားမှုတွေလည်းရှိနေပါတယ်။တောင်ပစိဖိတ်သဘုတ်တရားတဲ့တရုတ်နိုင်ငံကလှုပ်ရှားမှုတွေပိုများလာတာတွေ။ဩစတြေးလျပြည်တွင်းနိုင်ငံရေးတဲ့တရုတ်နိုင်ငံကဩဇာလွှမ်းမိုးဖို့ကြိုးစားနေတဲ့ဆိုတဲ့ဆဆွဲချက်တွေနဲ့ဟွာဝေရဲ့ 5G ကုန်ရက်အသုံးပြုမှုကိုပိတ်ပင်ခဲ့တဲ့ဩစတြေးလျနိုင်ငံရဲ့ဆုံးဖြတ်ချက်တွေဟာနိုင်ငံအကြားလက်ရှိတင်းမာမှုတွေရဲ့အရင်းခံအကြောင်းတွေတဲ့ပါဝင်နေကြောင်းပါခင်ဗျာ
။ကိုရဲမင်းထွန်းပြပြသွားတာပါရှင်။